Yakhain Dibana Pishinima, ASEAN Nangan Dachoye, Ludajin Sanamu, Kuni Riha, ASEAN Midazu Saidego, Popaya, Yaute Tang, Piranzu Wunjidu Uga Piosulai Pare, Yakhain Ditaga, Yakhain Muslim, Napa, Taiwan Dwe, Indonesia Nangani, Ludajin Sanamu, Kuni Rigo, Seninega, Luetian Pia Kera Pare, a Piersonoro, Kunyamuanga Sapi Pia Piva Mission.
No one can go let the lawyer see me Indonesia Nangai Wunji, Madame Redno Masu Diha. ရခိုင်ဒေသအတွက်အင်ဒိုနီးရှားအစိုးရကပေးအပ်လိုက်တဲ့လူသားချင်းစာနာထောက်ပံ့ရေးအကူအညီပစ္စည်းတွေကိုစစ်တွေမြို့ရခိုင်ပြည်နယ်အစိုးရအဖွဲ့ယုံအစည်းအဝေးခန်းမှာလူမှုဝန်ထမ်းကစားရေးနဲ့ပြန်လည်နေရာချရာရေးဝန်ကြီးဒေါက်တာဝင်းမြတ်အေးနဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူတို့ကိုဇန်နဝါရီလ20ရက်စနေနေ့မနက်ပိုင်းကလွှဲပြောင်းပေးအပ်ခဲ့တာဖြစ်ပါတယ်။ဖွံ့ဖြိုးမှုနောက် ဲ့ဖြစ်ရနောက်ပိုင်းရခိုင်ဒေသကိုနိုင်ငံတကာကပို့ပြီးအာရုံစိုက်လာတာဖြစ်ပါတယ်။ရခိုင်ဒေသကိုပေးအပ်တဲ့အင်ဒိုနီးရှားရဲ့လူသားချင်းစာနာထောက်ပံ့မှုအကူအညီတွေဟာရခိုင်ဒေသကရခိုင်နဲ့မွတ်စလင်နှစ်ဖက်လူမှုအတိုင်းအဝိုင်းအတွက်ဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံသားကြီးဝန်ကြီးကပြောကြောင်းလူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA ကိုပြောပါတယ်
။အင်ဒိုနီးရှားနိုင်ငံသားကြီးဝန်ကြီးကလည်းပြောသွားတယ်ဒါဆိုတော့ဟုတ်ဒီနေ့ဒီကရေးအတွက်ကောကျွန်တော်တို့ဖွံ့ဖြိုးတိုးတက်ရေးအတွက်ကောဆက်လက်ပြီးတော့ပူးပေါင်းဆောင်ရွက်မယ်လုပ်ဆောင်ရည်လည်းအများကြီးရှိတယ်။ဒါလည်းပြောသွားတယ်။နောက်ပြီးအခုကူညီပေးတာတွေကိုလည်းဒီမှာရှိတဲ့လူမျိုးဘာသာမခွဲခြားဘဲနဲ့ကူညီထောက်ပံ့နေဖြစ်ပါတယ်လို့ထပ်ကထပ်ကပြောသွားတ
ယ်။အင်ဒိုနီးရှားနိုင်ငံသားကြီးဝန်ကြီးမတန်ရက်နိုမာဆူဒီဟာရခိုင်အကြံပေးကော်မရှင်အဖွဲ့နဲ့လည်းမနေ့စနေနေ့တုန်းကရန်ကုန်မြို့မှာတွေ့ဆုံခဲ့တာပါ။သူတို့အင်ဒိုနီးရှားနိုင်ငံရဲ့ရခိုင်ဒေသအတွက်အကူအညီတွေဟာရခိုင်မှာရှိတဲ့နှစ်ဖက်လူမှုအတိုင်းအဝိုင်းအတွက်ဖြစ်တယ်လို့ပြောကြောင်းရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်ဦးဝေးလွင်ကပြောပါတယ်
။သူတို့ပြောတာကဒီလူအဖွဲ့အစည်းနှစ်ခုစလုံးကိုထောက်ပံ့မယ်။နောက်ပြီးတော့ကဒီအပြုသဘောဆောင်သောတဟဇာတာဖြစ်မှုကိုရောက်အောင်သူတို့အားပေးမယ်။ OIC မှာလည်းပဲအဲ့လိုအထင်မြင်လွဲမှားမှုတွေရှိကြတယ်ကိုသူတို့ဖြေရှင်းပေးတယ်။မျက်တွေ့လက်တွေ့မြင်လိုက်လို့ရှိရင်အားလုံးဟာတန်လျာတွေခင်းသွားမှာဖြစ်တယ်။အဲ့တော့ဆိုရင်ဥမာဆိုသူကြောင်းနှစ်ကြောင်းဆောက်ပေးတယ်ဗျာအဲ့ဒါအလုံးဥလူအဖွဲ့စည်းနှစ်ခုစလုံးကအသုံးချဖို့ပေါ့နော်နောက်တစ်ခါကျလို့ဈေးတစ်ခုတောင်လုပ်ဖို့ရှိတယ်လို့ပြောတယ်အဲ့ဈေးကဟိုအဖွဲ့စည်းနှစ်ခုဘယ်လိုစုံတွဲ့ပြီးတော့ပူးပေါင်းပြီးတော့လုပ်လို့ရမယ်ဆိုတော့အဲ့ဒီသဟာဇာတာဖြစ်ရေးကိစ္စလေးတွေကိုသူတို့လုပ်ချင်နေဆိုတဲ့သဘောနဲ့လာတာပ
ါအင်ဒိုနီးရှားနိုင်ငံလိုပဲမလေးရှားနိုင်ငံကပါမြန်မာအစိုးရနဲ့တန်တမန်လမ်းကြောင်းကဆက်သွယ်ပြီးရခိုင်ဒေသအတွက်လူသားချင်းစာနာမှုအကူအညီတွေမကြခင်မှာပေးဖို့ရှိကြောင်းဒေါက်တာဝင်းမြတ်အေးကပြောပါတယ်။အင်ဒိုနီးရှားနဲ့မလေးရှားရဲ့အကူအညီတွေဟာအာဆီယံမိသားစုစိတ်ဓာတ်ကိုပေါ်ပြရာရောက်တယ်လို့ဒေါက်တာဝင်းမြတ်အေးကပြောပါတယ
်။ဒါလေးကျွန်တော်တို့အာဆီယံနိုင်ငံတွေချင်းချင်းမိသားစုစိတ်ဓာတ်နဲ့ရကူရဲလို့ကျွန်တော်တို့နေနေယူဆပါတယ်။ကျွန်တော်တို့နိုင်ငံတွေရဲ့အခြားအိုင်နိုင်ငံတွေကအလူကိစ္စပေါ်ပေါက်လာရင်လည်းကျွန်တော်တို့နေနေဒီပုံစံနဲ့ပဲမိသားစုစိတ်ဓာတ်နဲ့ပဲကျွန်တော်တို့ဒီလိုဆောင်ရွက်မှာဖြစ်ပါတယ်။ဒါကြောင့်မို့ကျေးဇူးတင်ပါတယ်ဒီနောက်ကိုလည်းဒီလိုမျိုးကျွန်တော်တို့ဒီစွာအခွင့်နဲ့ဆက်တယ်ပြီးတော့ပူပေါင်းဆောင်ရွက်ပါမယ်။မလေးရှားကလည်းအဲ့လိုပဲကျွန်တော်တို့လွန်ခဲ့တဲ့နှစ်ရက်ကကျွန်တော်နဲ့လာတွေ့ပြီးပြီးသားမှတ်လို့လေ။လာတွေ့ပြီးတဲ့ခါကျတော့နိုင်ငံစုကလည်းဆက်တယ်ပြီးတော့ဒီလိုပဲကူညီထောက်ပံ့ပါမယ်ခင်ဗျာ
။ဒါပေမဲ့မလေးရှားနိုင်ငံကတော့ရခိုင်ဒေသကမွတ်စလင်အရေးဟာနိုင်ငံတကာအရေးဖြစ်တယ်ဆိုပြီးရခိုင်ပြည်သနာကိုဆွေးနွေးဖို့ OIC အထူးစည်းဝေးကိုဇန်နဝါရီလ19ရက်နေ့ကခေါ်ယူကျင်းပခဲ့ပါတယ်။ဒါကြောင့်မလေးရှားဟာသူပြည်တွင်းနိုင်ငံရေးအကျိုးများအတွက်ရခိုင်အရေးကိုအသုံးချနေတဲ့အပေါ်စိုးရင်စရာဖြစ်ကြောင်းမြန်မာနိုင်ငံသားဦးဝင်းကြီးဌာနကဇန်နဝါရီလ20ရက်နေ့စွဲနဲ့ညင်ညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။မနေ့ကစစ်တွေမြို့မှာပေးအပ်တဲ့အင်ဒိုနီးရှားရဲ့လူသားချင်းစာနာမှုအကူအညီတွေထဲမှာအဝတ်အတဲခေါင်းဆွဲကြောက်ကလေးအစားအစာဂျုံအိတ်တွေပါဝင်ပြီးစုစုပေါင်းဒေါ်လာ14,000ဘိုးလောက်ရှိပါတယ်။စစ်တွေမြို့နယ်လက်မွတ်ခေကျေးရွာနဲ့တက်ကယ်ပြင်ရွာတွေမှာအင်ဒိုနီးရှား NGO တခုဖြစ်တဲ့PKPU အဖွဲ့ကမူလာတန်းကျောင်းနှစ်ကျောင်းဆောက်လို့လှူဒန်းထားတာကိုလည်းအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးမက်ဒန်မာဆူဒီကမနေ့ကလွှဲပြောင်းပေးအပ်ခဲ့ပါတယ်ခင်ဗျာ။